ရခိုင်ပြည်နယ်တွင်ပဋိပက္ခတွေနဲ့ပတ်သက်တဲ့သတင်းယူဖို့ကြိုးစားကြတဲ့သတင်းသမားတွေကိုလုံခြုံရေးတွေကတားဆီးမှုတွေနဲ့ချင်းချောက်မှုတွေမလုပ်ကြဖို့ CBJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကစက်တဘရီနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်ကမုံတော်ဒေသရင်းရဲစခန်းတွေအောက်တိုဘာလ9ရက်နေ့အတိုက်ခတ်ခံရမှုတွေကြောင့်ရဲတပ်သားတိစုံမှုတွေနဲ့လက်နက်ပျောက်ဆုံးခဲ့တဲ့နောက်ပိုင်းနေမြင့်ရှင်းလင်းရေးလုပ်ရာမှာအထမပြုတ်ကျမှုအပါအဝင်စစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆက်ဆဲချက်တွေထွက်ပေါ်နေချိန်မှာအခုလိုတားဆီးမှုတွေတွေ့ရတာလို့ပြောပါတယ်။ AWRI မြန်မာ Times Democratic မြန်မာတန်နဲ့7 Day နေ့စဉ်သတင်းစာအပါအဝင်သတင်းဌာနအများပြားကိုအောက်တိုဘာလလယ်မှာနေကြားဆောင်တက်တွင်တဲ့စစ်တပ်ကမောင်တော်ဒေတာတွေကကြီးကန်းပြင်းရဲစခန်းကိုတောရောက်ခွင့်မပေးဘဲတားဆီးခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီချိန်ကရဲနဲ့စစ်တပ်ပူးတွဲဆစ်ဆင်ရေးလုပ်နေချိန်မှာတရင်သမားတွေအတွက်လုံခြုံရေးစိတ်မချရတာမို့တားမြစ်တာဖြစ်ကြောင်းလုံခြုံရေးတာဝန်ခံတွေကပြောကြားခဲ့တာဖြစ်ပါတယ်။ CPJ အဖွဲ့ရဲ့အရှိတောင်းအာရှဆိုင်ရာအကြီးကန်းတာဝန်ခံရှွန်ခရစ်စတင်ကတော့ဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့အစိုးရတရအနေနဲ့ရက်ဖက်အုပ်ချုပ်မှုအောက်မှာသူတို့ရဲ့လုံခြုံရေးတာဝန်ခံတွေကတရင်သမားတွေကိုလုံခြုံစိတ်ချစွာတရင်ယူခွင့်ပြုတင်တယ်လို့တောင်းဆိုလိုက်တယ်လို့အစိုးရအနေနဲ့ကွယ်ဝှက်စရာဘာမှမရှိရင်တရင်သမားတွေလွတ်လပ်လပ်သွားခွင့်ပေးတယ်လို့လည်းဝေဖန်ထားတာဖြစ်ပါတယ်။